စစ်မှတ်ဖြစ်ပွားနေတဲ့ရုရှားနဲ့ယူကရိန်းတို့ကြားအပြန်လည်ချင်းသားလဲလှယ်ရေးအစီအစဉ်နဲ့ရုရှားရဲ့ဖမ်းထားတဲ့ယူကရိန်းနိုင်ငံသားနဲ့နိုင်ငံခြားသား200ကျော်ပြန်ပြီးလွတ်မြောက်လာပါတယ်။ဒီကနေ့စက်တဘီနေ့မှာယူကရိန်းကိုပြန်ရောက်လာတဲ့ယူကရိန်းနိုင်ငံသားက200ကျော်ရှိတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်။
Сегодня у нас 219 хороших новин, 219. Это однозначно перемога для нас.
Рингом тене дигни наганда 215 яо пян яо ла ра пипи. Тру ми да су ен нене тү соун най до мэ апян. Юкрейн наган нэ лу му тайван твэ аом мэ му пит дэ лу пё ба ре. Ди тэ ма амя су га Мариупол га тамни сэ ён го ку кан ка гвэ гэ дэ тэ ёй гаун нэ пит дэ лу тамра Зеленский га пё ба ре. Аку лу пян лут ла бо твэ Туркки га жан вэн саун ен пэ ра пипи. Апян лан нэ нэ ရုရှားလိုလာတဲ့တိုက်ခိုက်ခေါင်းဆောင်ဗစ်တာမက်ဒ်ဗက်ချက်အပါဝင်ရုရှားနိုင်ငံသားနဲ့ရုရှားလိုလာတဲ့ယူကရိန်းနိုင်ငံသား55ဦးကိုပြန်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။ပြန်လွှတ်လာသူတွေထဲမှာအမေရိကန်2ဦးနဲ့ဗြိတိန်က5ဦးပါဝင်နိုင်ငံခြားသား10ဦးပါပြန်လွှတ်လာတာဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အချောင်းဝင်တဲ့ Sorry Ancient Mentor မဟာမက်ဘင်ဆာမန်ကကြားဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းမှာတိုက်ခိုက်မှုရုရှားအရန်တပ်သားတွေခေါ်ယူမဲ့သမ္မတပူတင်အစီအစဉ်ကိုမကျေနပ်တဲ့ဆန့်ကျင်ဆန္ဒပြပွဲတွေရုရှားနိုင်ငံတလုံးမြို့ပေါင်း40လောက်မှာဖြစ်ပွားပြီးတော့ထောင်နဲ့ချီအဖမ်းခံရတာဖြစ်ပါတယ်။